ဆက်အနာသိအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာဒီနေ့တကြံပြောပွဲရှင်ပွဲတွေမလုပ်သင့်ဘူးလို့စိုက်တွန်းစော်အမှုတွေရှိနေချိန်မှာပဲရခိုင်ပြည်နယ်မြို့တော်စစ်တွေမြို့မှာတော့ကိုဗစ်စီကံချက်နဲ့ညီတကြံပွဲကိုကျင်းပသွားဖို့စီစဉ်နေတယ်လို့ကျင်းပရေးကော်မတီဝင်တို့ကဗီအိုအေကိုပြောပါတယ်
ဒီမှာတော့တကယ်ပြန်ပြန်လို့ဒီကကိုရဲ့အစီအစဉ်လေးတွေနဲ့ဒါတွေတော့ရှိတယ်လူဦးရေ၅၀တက်မပေါ်ရတဲ့အခြေအနေမျိုးတွေနဲ့မန်တန်တွေကိုဒီလောင်ကြဖို့တော့ခွင့်ပြုထားတာပေါ့နော်ကျွန်တော်တို့ကတော့ဒီရခိုင်ရိုးရာအနေနဲ့တော့တကြံတက်ကြည့်ပူဇော်ဝဲတော့နှစ်သာသွေးဝဲတော့ဘာလို့အဲ့ဒါတို့တော့လှုပ်ဆောင်တော့မှာပေါ့အဲ့ဒါမျိုးတွေတော့စီစဉ်ထားကြပါလေ
ဒီခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကလည်းစစ်တွေမြို့မှာရိုးရာတကြံပွဲတော်ကိုကိုဗစ်စီကံချက်နဲ့ညီကျင်းပအခွင့်ပြုထားပါတယ်။ညအုပ်မြို့မှာလည်းရိုးရာတကြံပွဲကိုဆက်လျောက်ကျင်းပတော်မယ်လို့ဒေသခံလူငယ်တို့ကပြောပါတယ်။လူတွေအများစုကတော့ဗျာတနေ့နှစ်နေ့လောက်စိတ်ပွေးမှာရှိနေတော့လူတွေကဒီအချိန်လေးကိုပြိုကျင့်ပါကျင့်ရတဲ့လူတွေများတာပေါ့ဗျာ။ဒီတော့မနေ့စောင့်ပြီးတော့အဲ့လိုထောင်
ေးရက်တလေးရတော့အဲ့လိုရေလောင်းရတာလေးတွေရောရှိပါလိမ့်မယ်
တနင်္ဂနွေလုံးအတိုင်းသာစစ်အာဏာရှင်စန့်ကျင်ရေးဇာနာပြတပိမမှုတွေမှာနတ်ဆက်ကစစ်ကောင်စီတပ်ဖွဲ့တွေကနေအကြမ်းဖက်ပစ်ခတ်မှုကြောင့်ဒေသုံတန်ရာရတဲ့ဖြစ်စဉ်တွေကိုဝန်းနေတဲ့ထိမ့်မတ်နဲ့လာမယ့်အပတ်မှာကြားရောက်မဲ့ရွေးရကြံပွဲနဲ့ပျော်ပွဲရှင်ပွဲတွေမလုပ်ကြဘူးဇာနာပြသူတွေကတိုက်တွန်းနေကြတာပါမြန်မာနိုင်ငံတော်မှမြို့တော်များများမှာစစ်အာဏာရှင်စန့်ကျင်ရေးဇာနာပြပွဲတွေရှိနေပေမဲ့ရခိုင်ပြည်နယ်မှာတပိတ်မောက်ဇာနာပြမှုမရှိတာဟာနိုင်ငံရေးနောက်ခံအကြောင်းတွေကြောင့်လို့ဝန်လဖောင်ဒေးရှင်းရဲ့တရိုက်တာခိုင်ကောင်းဆန်ကပြောပါတယ
်ဒီတိုင်းသားတွေရဲ့တောင်းဆိုမှုတွေကဒီကော်စုလွန်ရောက်တဲ့သမရဝူကြီးလွန်ရောက်လို့ပေါ့ကော်စုနဲ့သမရဝူကြီးလွန်ရောက်လာရင်ကျွန်တော်တို့ရခိုင်ပြည်အတွက်ဘာမှထူးမလာဘူးကျွန်တော်တို့က2008ဖွင့်ပြမှုကိုခံတင်ရမှာရေနောက်ပြီးတော့ဒီဖက်ဒရယ်ကီတော်ဝင်ကြီးနိုင်ငံပေါ်ပေါက်ဖို့ရအတွက်ကကျွန်တော်တို့ကဒီဘက်ဖွင့်စီတွေကစစ်ကောင်စီအာဏာသိမ်းတာကိုဆွံ့ရကိုအဖွဲ့ခဏစခဏဖွေးကဒီတောက်ဆို့ထားတာတွေရှိပါတယ်ကျွန်တော်တို့ရဲ့ရခိုင်ပြည်အခြေအနေကလမ်းပေါ်ကိုထွက်လို့မရဘူးကျွန်တော်တို့ကဒီမိနစ်3မိနစ်လောက်ကဒီလိုစစ်ထိုးစစ်နဲ့ကျွန်တော်တို့တန်တွေခံနေရတယ် NLD ကလည်းဒီရခိုင်ဘက်ကိုထိုးစစ်ဆင်နေရှိမှာဘလောက်ကကြံလာတဲ့မတ်တမလို့ဒီချိန်မတော်လို့နာပြူတဲ့စာတွေပေါ့အဲ့ဒါမျိုးတွေပေါ်မှာတော့ခံစားချက်တွေတော့
ဒါပြင်ရခိုင်ပြည်နယ်မှာမဲများစုနိုင်ပြီးအင်အားကြီးပါတီဖြစ်တဲ့ရခိုင်မျိုးသားပါတီကလည်းနှာဆကစစ်ကောင်စီထဲမှာပူးပေါင်းပါဝင်နေတာကြောင့်စစ်အာဏာရှင်စနစ်ဆန့်ကျင်တပွဲမှောက်တာမျိုးသိမ့်မရှိတာဖြစ်ပါတယ်ပြီးခဲ့တဲ့2019-2020ခုနှစ်တွင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးတင်းမာမှုဖြစ်စဉ်တွင်အယက်သားများပြားတေဆုံတန်ရာရဖမ်းဆီးခံရသလိုလူရည်နှသိမ့်နီးပါးစစ်ပေးသိမ်းရှောင်နေရပါတယ်အာဏာသိမ်းတဲ့စစ်ကောင်စီကအေအဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းကနေပယ်ဖျက်ထားသလိုဧပြီလလုံးကိုလည်းပြည်ခတ်တိုက်ခိုက်မှုရပ်ဆိုင်းထားတယ်လို့ကြေညာထားပါတယ်ဒါပေမဲ့အရင်စစ်ပွဲတွေကြောင့်ထွက်ပြေးသိမ်းရှောင်နေတဲ့ပြည်တွင်းဒုက္ခသည်သိမ်းကျော်ကတော့နေရမပြောင်းနိုင်ကြသေးပါဘူး